တမရကကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကို Facebook ရဲ့စီးမျဉ်းစည်းကမ်းတွေနဲ့မကန့်ညီတဲ့အတွက်ကြောင့်ပိတ်ပစ်လိုက်ကြောင်း Facebook ကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေကိုပိတ်ပစ်လိုက်တဲ့အထက်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ကိုယ်ပိုင်အကောင့်တမရကကွယ်ဦးစည်းချုပ်ရုံးအကောင့်အပြင်စစ်တပ်ရဲ့မျှဝေရုပ်သံလိုင်းလည်းပေါင်းပါတယ်။မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေဟာဆိုးရွားလာတဲ့အကြောင်းမြန်မာနိုင်ငံတွင်းအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာတွေကို Facebook ကတိုးမြင့်အရေးယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံတွင်းကဒီလိုအကောင့်တွေကိုနီးပညာကောင်းကောင်းနဲ့ပို့ပြီးဖော်ထုတ်ဆောင်ရွက်လာနိုင်တာဖြစ်တယ်လို့လည်း Facebook ကုမ္ပဏီကြေညာချက်မှာပြောဆိုထားပါတယ်လူပေါင်း12သန်းလောက်က follow လုပ်ထားတဲ့ Facebook account 18ခု Instagram account 2ခုနဲ့ Facebook page 52ခုတို့ကိုဖယ်ရှားလိုက်ပြီဖြစ်ကြောင်း Facebook ကဒီကနေ့ကြေညာချက်မှာပြောဆိုထားပါတယ်ကုလသမဂ္ဂလူ့ခွင့်အကောင်စီကဖော်စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေအဖွဲ့ကလည်းဒီလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကနိုင်ငံတွင်းမှာလူ့ခွင့်စိုးစိုးဝါချိုးဖောက်မှုတွေကိုဖော်ထုတ်ထားတဲ့အကြောင်း Facebook အနေနဲ့လည်း Facebook ကိုတုံးပြီးမျိုးနွယ်စုနဲ့ဘာသာရေးဆိုင်ရာတင်းမာမှုတွေလှုပ်လာမှာကိုကြိုတင်ကာကွယ်လိုတာကြောင့် Facebook ပေါ်ကလူပုဂ္ဂိုလ်6ဦးနဲ့ Page 6ခု Instagram account တစ်ခုတို့ကိုဖယ်ရှားလိုက်တာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါပြင် Facebook ပေါ်မှာမမှန်မကန်ဆောင်ရွက်နေကြတယ်ဆိုပြီး Page 46ခုနဲ့ account 12ခုတို့ကိုလည်းဖယ်ရှားခဲ့ပါတယ်။မြန်မာနိုင်ငံတွင်း Facebook ကိုတလွဲသုံးနေတာတွေကိုဆက်ပြီးကာကွယ်ဆောင်ရွက်သွားမယ်လို့လည်း Facebook ကုမ္ပဏီကပြောဆိုထားပါတယ်။အခုလိုမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့လူမှုကွန်ရက် account တွေပိတ်ပင်ခံရတာနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာတော့ရှိသေးပါဦးခင်ဗျာ